မနေ့ဖေဖော်ဝါရီလ20ရက်နေ့ကနယ်သာလန်နိုင်ငံဒီဟိတ်မြို့နိုင်ငံတကာတရားရုံးမှာပြုလုပ်သွားတဲ့ဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲမှာဒုတိယနေ့အဖြစ်ဒီမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဂျီနိုဆိုက်ကျူးလွန်နေဆိုတဲ့ကိစ္စကိုဂမ်ဘီယာနိုင်ငံကလျှောက်ထားဆွဲဆိုနိုင်ကြောင်း ICJ အနေနဲ့လည်းကြားနာစစ်ဆေးနိုင်ကြောင်းဥပဒေအကိုးအကားတွေနဲ့ဂမ်ဘီယာဘက်ကခြေပလျှောက်နေသွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စံတာတို့ကမေးမြန်းတင်ပြမှာပ
ါဦးတန်းလွင်တို့ခင်ဗျာ ICJ နိုင်ငံတကာတရားဥပဒေဂမ်ဘီယာ versus မြန်မာဂမ်ဘီယာနဲ့မြန်မာဖြစ်တဲ့အမှုကိုဒုတိယအကြိမ်ကြားနာပွဲပြုလုပ်နေပါတယ်မနေ့ကဖေဖော်ဝါရီ20ရက်နေ့မှာဒုတိယအကြိမ်ကြားနာပွဲရဲ့ဒုတိယနေ့အဖြစ်နဲ့ကြားနာခဲ့ပါတယ်အဲဒီမှာဂမ်ဘီယာနိုင်ငံကပြန်လည်ပြီးတော့ရှောက်ထားတာဖြစ်ပါတယ်ပထမနေ့မှာကတော့မြန်မာတပ်ကရှောက်ထားရတာဖြစ်ပါတယ်ဆိုတော့တင်းတို့ဒုတိယနေ့အခြေအနေကိုမပြောခင်ပထမနေ့ကမြန်မာတပ်ကရှောက်လိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအနေနဲ့ပြန်ပြောပြပါခင်ဗျာ
ဟုတ်ကဲ့ပထမနေ့မြန်မာဘက်ကရှောက်လဲမှုတွေမှာတော့တကယ်ပြောရမယ်ဆိုလို့ရှိရင်တော့ဟိုပထမပိုင်းပေါ့နော်လွန်ခဲ့တဲ့2ရက်လောက်က2019ဒီဇင်ဘာတုန်းကဒီဂမ်ဘီယာကနေပြောမြန်မာနိုင်ငံနဲ့ရိုဟင်ဂျာရေဟူတိုက်ရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြေပခဲ့တဲ့အချက်တချို့အပါအဝင်ပေါ့နော်အဲ့ဒါတွေပဲဆက်ပြီးတော့ပြန်ပြီးခြေပတာလို့ဟိုမြင်လို့ရပါတယ်ဒါပေမဲ့ပထမတစ်ခေါက်တုန်းက2019ဒီဇင်ဘာတုန်းကပေါ့နော်အဲ့ဘာမှမပြောစမ်းတာလို့လည်းကိုယ်တိုင်သွားပြီးသတင်းယူခဲ့ပါတယ်အဲ့တော့ကအဓိကဦးတည်ချက်ကပါလဲဆိုတော့ဂမ်ဘီယာကစစ်ဆွဲတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတတ်နေပါတယ်ဆိုတော့စစ်ဆွဲချက်ကိုစေချာလက်ခံပြီးစစ်ဆေးမယ်အစားအဝိုးအဲဒီကိစ္စဒီကိစ္စတွေဖြစ်နေတယ်ဒီကိစ္စကိုလက်ခံကြောင်းမလက်မခံကြောင်းမဆုံးချက်ခင်မှာအပြဿနာကြီးထပ်ပြီးကြီးမသွားအောင်အတွက်ဆိုပြောဒီကြားရကာလမှာအရေးကြီးဆောင်ရပြရမယ်ကိစ္စတွေကိုတင်သွင်းပါတယ်ဆိုပြောတော့ဂမ်ဘီယာကကြံပြအနေနဲ့တင်သွင်းတာကိုတင်သွင်းတော့ဒီသင်္ကေတတင်ချက်တွေကိုအဲဒီကတော့ဒေါက်တာဆူကြည်ဦးဆောင်တဲ့အဖွဲ့ပေါ့နော်အဲဒါရီတော့လုတ်ကြမလို့ဆိုတော့ကန့်တော့ကန့်ခွက်ခဲ့တယ်ဒါပေမဲ့မအောင်မြင်ဘူးဗမာဘက်ကရှုံးနေတယ်လို့ပြောလို့ရတာပေါ့နော်အဲတော့ဂမ်ဘီယာရဲ့တင်သင်ချက်ကိုဟိုဒီ ICJ ကနေပြီးလက်ခံပြီးတော့ဒါဗမာနိုင်ငံမှာလုတ်အောင်မဲ့ဂျာပြတ်ဟိုစီမံချက်တွေပေါ့နော်အဲဒါလေးကိုဟိုအတည်ပြုပြီးတော့ဗမာနိုင်ငံကိုလည်း6လတကြိမ်ဒီကိစ္စတွေကိုပေါ့အစီအခံကဆင်ရမယ်ပါ냐ဆိုတာနဲ့ဟိုသုံးသပ်ချက်ချလိုက်တယ
်ဒုတိယကျမ်းမာရဲ့နေ့ဖြစ်တဲ့ဂမ်ဘီယာကဖြစ်ပါတဲ့ကိစ္စကိုလည်းပြောပါဦးခင်ဗျာ
โอเคအဲ့မှာကျွန်တော်ကစစောကဖြေတုန်းကကြံရတာကပထမနေ့မှာဒီဟိုမြန်မာဘက်ကပါတယ်အဓိကပြောလဲဆိုတော့အဓိက၄ချက်ပေါ့နော်အဓိကတော့ဒီကျွန်တော်တို့ချုပ်ပြောရမယ်ဆိုလို့ရှိရင်ဂမ်ဘီယာနိုင်ငံဟာသူ့ရဲ့နိုင်ငံအနေနဲ့ကိုယ်တိုင်တွဲတာမဟုတ်ဘဲနဲ့ OIC လို့ခေါ်တဲ့ Islamic ဖွဲ့နဲ့ရဲ့ညွှန်ကြားချက်နဲ့တွဲတဲ့ကိုစားပြုတွဲတဲ့ကိစ္စမျိုးဒီကိစ္စမျိုးဟာဒီအကျုံးဝင်ပေါ့နော်ဒီ ICJ ရဲ့လုပ်ငန်းရှင်တွေမှာသူပြောနံပါတ်၁ဆန်းကွက်တယ်နံပါတ်၂အချက်ကတော့ဂမ်ဘီယာနိုင်ငံဟာဂမ်ဘာနိုင်ငံအနောက်မြောက်ပိုင်းကဒီလိုရင်းကြီးရေးနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ခိတိုင်းညှင်းနာရတဲ့နိုင်ငံလည်းမဟုတ်ဘူးဝေးပါပေါ့နော်အဲဒီတော့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့ဟိုကိုယ်တိုင်သက်တိုင်မှုတိတ်မရှိရတဲ့ကြောင်မလို့ဒါတရားစွဲဆိုမှုမရှိဘူးပေါ့နော်ဒါနံပါတ်1အချက်နံပါတ်3ကတော့ဒီဟိုဂျီနိုဆိုက်ဒီလူမျိုးတုံးတတ်တဲ့မှုဟိုကာကွယ်ရေးပြင်းရင်စာချုပ်ကိုယ်တိုင်နဲ့ပတ်သက်တယ်အဲဒီမှာပါတဲ့နည်းအပိုက်ရှိဆိုတဲ့အချက်ကိုပေါ့နော်ပမာကနေပြောဟိုချင်းချက်အနေနဲ့ဟိုထားပြီးလက်မှတ်ထိုးထားတာဆိုတော့အဲ့လိုချင်းချက်ထားတဲ့ထားပြီးရဖြစ်တဲ့အတွက်ကြောင့်မလို့ဒါကဒီဂမ်ဘီယာရဲ့စစ်ဆေးချက်ကိုပမာအနေနဲ့ရင်းဆိုင်ကြည့်ရင်းကြမလို့ဆိုပြောတယ်အဲ့နောက်ဆုံးချက်ကတော့ပါလဲဆိုတော့ဒီဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာပေါ့နော်ဒါပြဿနာငင်းပွားမှုဆိုတာတလုံးပြဒါမှမရှိမရှိတယ်ဘူးမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေကိုတစ်ဖက်မရှင်းမနဲ့တရားရုံးအထိတက်ပြီးတော့တင်ပြဟိုရှောက်ထားပိုင်ခွင့်ဆိုတာမရှိဘူးဆိုပြောတာဒီချက်တွေနဲ့ညင်းခဲ့တာ
ဆိုတော့အခုဒုတိယနေ့မှာဂမ်ဘီယာဘက်ကပြန်လဲခြေပါတဲ့ကိစ္စလည်းဆက်ပါမယ
်တစ်ချက်ချင်းစီလည်းကြောကြရမှာပေါ့နော်တစ်ချက်ချင်းစီမှာဆိုလို့ရှိရင်ဒါဥကျော်ဆန်တော်လည်းသိရတိုင်းပဲဒီဂမ်ဘီယာကဒီ OIC ကိုကုစားပြုပြီးဆွဲရဆိုတဲ့အချက်ကိုဟိုပြန်ခြေပါတဲ့နေရာမှာဟာတုတ်တော့ရောဂမ်ဘီယာနိုင်ငံဟာသေးရင်လည်းဒါအချုပ်ချာအနာပိုင်းဖြစ်တယ်။ဘယ်နိုင်ငံရဲ့ဩဇာကနိုင်ငံမှမဟုတ်တယ်လို့ဒါအခုဘယ်နိုင်ငံမှကုစားပြုရလဲမဟုတ်ဘူး။အဲအလားတူပဲသူကပြောလဲဆိုတော့အခုဒီဟိုတိုင်ကြားတဲ့ကိစ္စဟာနော်ရိုဟင်ဂျာရဲ့လူပင်ပေါက်ပြက်ခံရမှုကိုသူတို့ဟိုကာကွယ်ပေးဖို့နေနဲ့မကဘူး။နော်ဂျီနိုဆိုက်ကွန်ဗင်းရှင်းကိုလက်မှတ်ထိုးထားတဲ့အထုပ်ဝင်နိုင်ငံတစ်ခုအနေနဲ့နောက်ထပ်အပတ်ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့တာဝန်ပေါ်လျှော့ထောက်ချက်မှုတွေပေါ့နော်ဒါကိုဟိုတက်ဟိုကိုကိုတိုင်းတုံးချက်တဲ့ဒါအရေးယူပေးဖို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကသူ့ကိုတိုင်တာပြီးတော့နံပါတ်1ကိုသူကပြန်ပြီးဖြေပါတယ် ဒါနဲ့ပတ်သက်လို့တခြားဟွာရောရှိတာပေါ့ဗျာဒီဟိုဘယ်လိုပြောမလဲဟိုဥပဒေအထောက်အထားအကူအကဲရောရှိတာပေါ့ကျွန်တော်အနေနဲ့တော့အခြေအမပြောချင်ဘူ
းပြောပါရစေ
ဟုတ်ကဲ့ဒုတိယချက်တော့သူကပြောသလိုအဲဒီဟို injury state လို့ဆိုတော့သုံးတာပေါ့နော်အဲ့ဒါကဒီပြဿနာရင်းနဲ့ပတ်သက်ပြီးအရေးကြီးနေတာမှမရှိတဲ့နိုင်ငံဆိုတော့ဟိုမြန်မာနိုင်ငံရဲ့ဟိုပြန်ပြီးရှင်းပါကြပေါ့နော်ကမ်ဘီယာအဝေးကြီးတဲ့ဒီဝင်ကြရင်ဘာမှလည်းကြံပတ်သက်တာမဟုတ်ဘူးဆိုတဲ့အချက်ပေါ့နော်အဲဒီမှာမရောတကယ်တမ်းကြရင်တော့ကျွန်တော်လည်းနားဆောင်နေရင်လည်းကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဒါအာမန်လူတွေပေါ့နော်ကျွန်တော်ဥပဒေပညာရှင်လည်းမဟုတ်ဘူးအဲအလားတူပဲတခြားဟိုဥပဒေဆိုတဲ့နေရာမှာလည်းကိုကလက်တင်ဘာသာရောပြင်သစ်ဘာသာရောဥပဒေစီရင်ထုံးရောနော် jurisprudence လို့ခေါ်ရဲဟိုဆောက်လွှဲခြင်းနဲ့ပတ်သက်တဲ့ဟိုသုံးသပ်ခြင်းနဲ့ပတ်သက်တဲ့ theory ရောဒါတွေကကျွန်တော်တို့နေတို့ပြန်နားဆောင်ရောနားလည်နိုင်တဲ့ဒီစာရင်မဟုတ်လေနဲ့ငယ်ပြီးတော့အဲ့ဒီဒီဘက်ကတော့နည်းနည်းရှုပ်ထွေးတယ်သူကကလာကြည့်ရင်တော့ဘောစီယံမှာဖြစ်ခဲ့တဲ့ကိစ္စတွေမှာအဲဒီလိုနှီးစားမှုရှိမရှိပါ냐ပေါ့နော်အဲ့ဒါကြီးလည်းကုကရဲဆိုတော့အကြမ်းမရတော့ဒါသူ့အနေနဲ့ပြန်ကြည့်ပါတာကဒီလိုတိုက်ရိုက်သက်ဆိုင်မှုရှိတဲ့နိုင်ငံဟုတ်တယ်မဟုတ်တယ်ဆိုတာကတော့အဓိကမဟုတ်ဘူးပေါ့နော်ဒါဒီသူ့ခွင့်ရင်းနဲ့ဒီလိုဒီလိုမျိုးဆုံးတတ်တတ်မှုတွေကိုကာဝယ်စားတည်ရအဓိကဖြစ်တယ်ဆိုတဲ့အချက်ကိုပဲပြောသွားတာပါဟု
တ်ကဲ့ဆိုတရားချက်လည်းပြောပ
ါတရားချက်ကတော့နည်းနည်းတော့ဟိုပုံပြီးတော့စိတ်ဝင်စားဖို့တော့ကောင်းတယ်အဲ့ညမှာကျွန်တော်ဘယ်လိုပြောမလဲဟိုလမ်းလောက်တော့ပေါ့နော်ဟိုနားလည်းပြီးတဲ့အချက်ကြီးလည်းရှိရဲ့ဥပမာအချင်းအင်္ဂလိပ်ဘာသာပေါ့နော်အင်္ဂလိပ်ဘာသာမှာဟို call upon ဆိုရဲဟိုကျွန်တော်တို့အင်္ဂလိပ်ဘာသာဝေါ်ဟာရာရှိတာပေါ့နော်အဲ့ call upon ဆိုရဲဝေါ်ဟာရာကတော့ဒီ Oxford English Dictionary ရဲ့မှာဟိုပြောတဲ့အတိုင်းဆိုလို့ရှိရင်ဒါမြေတရားဆိုင်ရာတိုင်ကြားတယ်ပေါ့ဟိုအကြောင်းကြားတိုင်ကြားပြီးတော့ဟိုအရေးကြီးပြောဖို့ပြောတယ်ပေါ့ဗျာအဲ့ဒါက call upon ဆိုတဲ့ကအဲ့ဒါအပြင်ကိုနောက်ထပ်ဒီ call upon ဆိုတဲ့ကကဒီ Rohingya Genocide Convention ဘိန်းင်းစာရင်းရဲ့ဒီအပိုက်၈မှာပါတယ်ဒါမြန်မာရှင်းပြလုပ်ထားတဲ့အပိုက်၈အဲ့ဒီအပိုက်၈ထဲမှာပါတဲ့ call upon အင်္ဂလိပ်ဘာသာနဲ့အဲ့လိုစိုးစောကျွန်တော်ပြောရတဲ့အသေးတွေရတယ်ဒါပေမဲ့ပြင်သစ်ဘာသာကြီးစိန်ဘာသာကြီးနဲ့တွားပြောရေးထားတဲ့စာမှာဟုတ်အိပယ်ဖောက်မယ်ဆိုလို့ရှိရင်သူကဘာလို့ဒီရလဲဆိုတော့ Season the Code လို့ပြောတာစည်းစင်းတဲ့ကုတ်ဆိုတာကတော့တရားရုံးတော်ကိုကူးတိုက်လျှောက်ထားတယ်ဆိုတော့အိပယ်ရရအဲ့ဒါအပြင်ကိုအဲဒီ call upon to the competent organs of the United Nations ပေါ့အဲ့ဒါက competent organs of the United Nations ဆိုတဲ့စကားအတိအကျဘာသာပြန်မယ်ဆိုတော့အင်္ဂလိပ်လိုဘာသာပြန်မယ်ဆိုရင်တော့ကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့လည်းအိပယ်ရရဒါပေမဲ့ဒီနေ့စကားပြောခဲ့တဲ့ဘုမာရဲ့ရှင်းပါချက်ကတော့အဲ့ဒီကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့သူကမသုံးမဲ့နဲ့ဟိုမယူတာပဲနဲ့ဒါကအဲ ICJ ပေါ့နော်ဒေတာဒီဆိုင်ရာတရားရုံးဆိုဆိုသူကတိတ်ပဲသတ်မှတ်တယ်အဲ့တော့အပိုင်းချစ်တဲ့မှာသူလက်မခံနိုင်တဲ့ရှင်းပြထားခဲ့တဲ့ဟာကဘာလဲဆိုတော့သူကပြန်ပြောဘုမာကပြောခဲ့တာကဒါဟာနော်ဒီဟိုတရား ICJ ကိုဥတိုင်းလျှောက်ထားခွင့်ရှိတယ်ဆိုတော့အချက်ကိုဘုမာကရှင်းပြထားပြီးတော့ဟိုလက်မထိုးခဲ့တာမလို့အခုလာပြီးတော့ဘမာတိကလားတိုင်းရောက်လက်မခံဘူးဆိုတော့ပြောနေတာသူကဒီနေ့ဆန်ချေပါတဲ့အခါကျတော့ဒါငကိုလုံးကလည်းအခုပြီးခဲ့တဲ့တစ်ခေါက်တုန်းကလည်းဟိုအနေနဲ့ဒီ ICJ မှာဒေါက်တာစုကြည်ဦးဆောင်တဲ့အဖွဲ့တော်ကလည်းဟိုအကြမ်းမျိုးတော့သူတို့ပြောတယ်တော့အတိအကျရောမဟုတ်ပြီမဲ့သူတို့ပြောတဲ့ခါမှာဒီလိုအသေးစိတ်လေးတွေမပါဘူးဒီဟိုဒီကလုံးမတုံးတော့သေးတယ်ဘာမပါလို့လဲသူကဟိုဒီအပိုင်းချစ်ကိုရှင်းပြထားတဲ့အတွက်ကြောင့်လို့တရားမစွဲထိုက်ပါဘူးသူတို့ပြောခဲ့ဘူးလားတော့ရှိတယ်ဒါနဲ့အဲ့ရနောက်ဆက်တွဲအပိုက်ကိုပြန်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာတိတိကျကျမြောင်းထားတယ်နော်ဟိုဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားထဲမှာဖောက်ပြမှုတွေရှိလို့ရှိရင်နော် ICJ ဆိုတဲ့နာမည်အဓိကနဲ့အဲ့ဒါကိုတိတိကျကျပြောပြီးတော့ဟိုဒီဥတိုင်းဆောက်ထားခွင့်ရှိပါတယ်ဆိုတော့ရေးထားတယ်အဲ့ဒီအပိုက်ကိုကျတော့ပမာတမထိုးထားတယ်ဆိုတော့ဒီလိုလက်လက်မထိုးထားတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်း ICJ ကဟိုကမ်ဘီယာဘက်ကိုအနိုင်ပေးပြီးတော့ပမာဘက်ကိုအဲ့ဒီဆွေးနွေးရှိတဲ့ဆိုရင်ကြော်ပြီးဒီဆုံးဖြတ်ချက်အတိုင်းဆက်လုပ်ပါဘောကြာအခုဒီနေ့ဟောကကမ်ဘီယာပြောတဲ့ဆိုတဲ့သဘောကတော့
ဆိုတော့အခုတီးကြည့်မယ်ဆိုရင်တကယ်တော့ဒီခါကျတော့ဆောက်လဲပြီးသားကိစ္စတွေကိုထပ်ပြီးတော့ဆောက်နေကြဆိုဖြစ်နေပါတော့
အဲအဲ့ဒါပေါ့အဲ့ဒါကအဲ့ဒီဆိုရင်နံပါတ်၄ချက်ဆိုလဲကျန်ခဲ့တယ်ရတယ်နံပါတ်၄ချက်တုန်းကလည်းဆောက်လဲပြီးသားကိစ္စဆိုတော့အဲဘာကြောင့်လဲဆိုတော့အဲတုန်းကလည်းဒါကမ်ဘီယာနဲ့ပမာကြားမှာဘာပြဿနာမှမရှိပါဘူးဆိုတဲ့သဘောမျိုးပမာအချမ်းချင်းကြောခဲ့တာပဲအဲတုန်းကလည်းဒီတစ်ခေါက်လောက်တော့ဟိုအချက်လေဒါမှမဟုတ်အဲ့တော့အဓိကအပြင်ကတော့ဟိုပြောချင်တာကဂမ်ဘီယာကပြောတယ်ဟိုဒါနဲ့ ဟိုဗမာနဲ့ပတ်သက်ပြီးတော့တိတိကျကျဗမာကြီးဗမာကိုဟိုတရားစဲမယ်လို့ဗမာနဲ့ဟိုဒီကိစ္စမှာအပြန်အလှန်ငင်းတာခုနကြီးမရှိခဲ့ဘူးပေါ့နော်အဲစာလီစာနဲ့တာရှိတဲ့အကြောင်းအရာလေးကိုတန်းပို့ရတယ်တန်းပို့ပေးပြီးတော့အဲ့တည်းမှာလည်းတိတိကျကျဗင်းရဲ့ဘလောက်ကြာလို့ရှိရင်ပြန်ပြရမယ်ဘယ်တော့ပဲဒါဆက်လုပ်မယ်ဆိုတာကြီးမပါဘူးပေါ့နော်အဲ့တော့ဗမာကဟိုအကြောင်းကိုပြောင်းပေါ့အကြောင်းမပြောင်းတဲ့အတွက်ကြောင့်လို့ဒီကိစ္စမှာဗမာနဲ့ကံပြီးတော့ကြားထဲမှာဘာမှပြဿနာမရှိဘာမှပြဿနာမရှိတဲ့ကိစ္စကိုတစ်ဖက်ဒီလိုပြဿနာမရှိတဲ့ဘဲနဲ့ဟိုရုံတော်ကြီးဦးတိုက်လျှောက်ခဲ့ဆိုတာမဖြစ်အောင်ဆိုတဲ့ဘောပမာဟိုပထမဖြစ်နေပြီဒါတကြီးတော့မှာတော့ကံပြရက်ကအချက်အလက်တွေနဲ့ပြန်ပြောတာကအခုလက်သမဂ္ဂမှာကံပြရက်ကပြောပြတယ်ဒီပမာအရေးကိုအဲ့မှာဦးကျော်တင်းစီကစာရေးကံပြရက်ခါကြည့်ခဲ့ဦးတယ်အလားတူပဲဒီ OIC ဆိုတဲ့အဖွဲ့မှာကံပြရက်ဦးဆောင်ပြီးတော့ပမာအရေးရင်းကြရေးကိုသူတို့ကံကွက်ပါလေလုပ်ပါမယ်လို့ပြောတယ်အဲ့တော့မြန်မာနိုင်ငံရဲ့ဌာနအနေကျော်ကံကွက်တယ်ဆိုပြီးညာချက်ထုတ်ဖူးတယ်ဒါရီဟာငင်းကုန်မှုတစ်သက်အကြာငင်းကုန်မှုတွေမဟုတ်ဘူးလားလို့ကျန်လာပြီးပြောတာ။ဆိုတော့အစားအပြင်နည်းနည်းလေးပို့ပြီးတော့ထူးဆန်းတဲ့ကျွန်တော်သူကပြောရင်အင်းလေးတုံးတုံးလေးပေါ့နော်။အဲ့ဒါပါလေဆိုတော့ကျွန်တော်ဒီနေ့လေဒီ server silent veto ဆိုတဲ့ပုံစံလေးပေါ့နော်။သုံးသွားတယ်။ဘာကြောင့်လဲဆိုတော့သူကသုံးသွားတဲ့အကြောင်းအရာဘယ်လိုလဲဆိုတော့တစ်ဖက်နဲ့တစ်ဖက်လို့ငင်းပွားကြရင်ပေါ့နော်။တစ်ဖက်ကဘာမှမပြောပြန်မပြောဘဲနဲ့နှုတ်သိမ့်နေတာ။အဲပြောရမယ်ကျွန်တော်ဘာမှပြန်မပြောငင်းလည်းမငင်းဘူး။နော်ဘာမှလည်းမလုပ်ဘူးပေါ့နော်ဘယ်လိုလိမ့်ရှိထားရပေါ့နော်အဲဒီလိုလိမ့်ရှိထားတာကိုဒါပြဿနာမရှိဘူးလို့ပြောလို့ရမလားဆိုတဲ့မိကောင်ပြန်ထုတ်တာ
ဟုတ်ကဲ
့ဟုတ်ကဲ့အဲပြန်တောက်တော့မှာ
ဟုတ်ကဲ့ဆိုတော့အကျဉ်းချင်းပြောရင်တော့ဟိုပထမအချိန်ကဆောက်လဲခဲ့တာခြေပါခဲ့တာတွေကိုနည်းနည်းပူချက်ပြီးတော့ပြောကြရဲဆိုရဲဥပဒေအသုံးတွေပုံများလာရဲဆိုတော့ဒီကိစ္စနဲ့ပတ်သက်လို့လေဒီတရားရုံးကဘာလို့လဲနောက်ဆုံးမှတ်ချက်စကားလေးပြောပါအောင်ဆရာ။ဘာများပြောပါလဲဒီက
။သူကတော့ဒီထုံးတန်တိုင်းဟိုရှေ့ဆက်ဘာလုပ်မလဲဆိုတာကိုအတုံးတန်ပြောပြတာပေါ့နော်။25ရက်နေ့မှာပမာဒနာကြီးပွဲရမယ်။28ရက်နေ့မှာဂမ်ဘီယာနောက်ကဒနာကြီးပွဲရမယ်။အဲ့ဒါကအခုဒီ3နိုင်ကြီးပြောခဲ့တဲ့အချက်တွေပေါ်မှာပဲပြန်မူတည်ပြီးတော့သူတို့အနေနဲ့ဟိုနောက်ထပ်သူတို့ဘာများချက်ပြီးတော့အကြောင်းဒီပြပြီးတော့ငင်းမလဲဆိုတာကိုပဲသူကတည်ချင်တာ။အဲ့တော့ဒီတနာ ਈ ွယ်ကြီးအကြည့်ပြောတဲ့နေရာမှာပြောပြီးသားကြီးထပ်မပြောနဲ့နော်ဆိုရဲအကောင်းကိုပဲသူနောက်ဆုံးအနေနဲ့သတိပေးလိုက်တာပ
ါဟုတ်ကဲ့အဲ့ဒါမျိုးကျွန်တော်နောက်နေ့လည်းပဲဆက်ကြတာပါခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ